နိုင်ငံများစစ်တပ်တွေအတွက်အမေရိကန်လုတ်လက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေတင်ပို့ရောင်းချမှုကန့်သတ်ချက်ကိုသမ္မတ Trump အစိုးရကတောက်ကြနေမှာဖြေလျှော့ပေးလိုက်ပါတယ်။ဒါဟာအမေရိကန်ရဲ့နည်းပညာကိုမဟာမိတ်တွေလိုအပ်နေတာကတကြောင်။အနေရရှိတဲ့လက်နက်မပြန်ပွားရေးသဘောတူစာရုပ်အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကဈေးကွက်တဲမှာနေရာယူလာကြတာကတကြောင်ကြောင့်အခုလိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့သမ္မတအင်ဂျူရောကပြောပါတယ်။လွန်ခဲ့တဲ့အနှစ်30ကျော် 1989 ခုနှစ်မှာနိုင်ငံပေါင်း35နိုင်ငံပါဝင်လက်မှတ်ထိုးခဲ့တဲ့ဒုံးလန်းနဲ့နှီးပညာထိန်းချုပ်ရေးစာချုပ် MTCR ရလူလိုက်ပါစရာမလိုတဲ့အဝေးရင်းစနစ်လက်နက်ဖြန့်ဝေရောင်းချမှုကိုတားမြစ်ထားတာပါ။အဲ့ဒီစာချုပ်ကနေအနည်းငယ်လန်းခွဲပြီးမဟာမိတ်နိုင်ငံတွေကိုအမေရိကန်ရဲ့အဆင့်မြင့်နှီးပညာစစ်လက်နက်ရောင်းချသွားဖို့သမ္မတ Trump ကခွင့်ပြုလိုက်တာလို့အင်ဂျူရောကြေညာချက်မှာဖော်ပြပါတယ်။ MTCR စာချုပ်ရဲ့အဓိကရည်ရွယ်ချက်ကတော့နျူကလ িয়ার လက်နက်လိုအားပြင်းတဲ့ဒုံးလန်းနဲ့ကြီးတွေမပြန်ပွားရအောင်တားဆီးရေးပဲဖြစ်ပါတယ်။ဒါအပြင်လက်နက်တပ်ဆင်ထားတဲ့ drone ယာဉ်တွေဟာလည်းဒီစာချုပ်ထဲအကျုံးဝင်သလိုလက်ရှိမှာအဓိကပြန်ဖက်အင်အားစုတွေကြားစီရေးပဋိပက္ခမရှိဘူးဆိုရင်အဲ့လိုလက်နက်တွေမရောင်းချဖို့ပိတ်ပင်ထားတာပါဒါကြောင့်အခုလိုဖြေလျှော့ပေးလိုက်တဲ့အတွက်ဒုံးကျည်ပါတဲ့ drone ယာဉ်ကိုဘယ်လိုလက်နက်အမျိုးအစားတွေထည့်သွင်းသတ်မှတ်မလဲဆိုတာသမ္မတ Trump ပြန်ပြီးစဉ်းစားဆုံးဖြတ်ဖို့လိုလာမှာဖြစ်ပါတယ်အခုရောင်းချခွင့်ပြုလိုက်တဲ့ drone ယာဉ်ထဲမှာ American စစ်တပ်ကလက်ရှိသုံးနေတဲ့တနင်္ဂနွေ800ကီလိုမီတာနှုန်းနဲ့လေထဲပြန်တန်းနိုင်တဲ့အမျိုးအစားတွေရောအခြားအမေရိကန်လို့ဆစ်လက်နဲ့တည်းလဲပါဝင်တာဖြစ်ပါတယ်ခင်ဗျာ